ပေါ်ထွက်လာနေတဲ့မြောက်ကိုရီးယားနျူကလ িয়ার အန္တရာယ်ကိုတုတ်ပြန်တဲ့အနေနဲ့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်စစ်တပ်တွေဟာပထမဦးဆုံးအကြိမ်ဖြစ်ပူးတွဲလေကြောင်းစီရေးလေ့ကျင့်ကြပါတယ်။မြောက်ကိုရီးယားရဲ့ချိန်ချောင်းမှုတွေကိုတုတ်ပြန်ရမှာပူးတွဲစွမ်းဆောင်ရည်မြင့်တင်ဖို့အတွက်ကိုရီးယားကျူးစွာအနီးမှာတနင်္ဂနွေနေ့ကပူးတွဲစီရေးလေ့ကျင့်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားလေတပ်ကသတင်းထုတ်ပြန်ပါတယ်။လေ့ကျင့်ရမှာအမေရိကန်ကနျူကလ িয়ার စွမ်းဆောင်ရည်ရှိတဲ့ B-52 ပုံကျဲလေယာဉ်ကြီးတွေပါဝင်ကြသလိုဂျပန်နဲ့တောင်ကိုရီးယားတိုက်လေယာဉ်တွေလည်းပါဝင်ကြတယ်လို့ထုတ်ပြန်ချက်ကပြောပါတယ်။တောင်ကိုရီးယားနဲ့ဂျပန်တို့ဟာအမေရိကန်ရဲ့အာရှမှာအဓိကကျတဲ့မဟာမိတ်တွေဖြစ်ကြပြီးအမေရိကန်တပ်သား8000ကိုလက်ခံထားကြတာပါ။ဒီသုံးနိုင်ငံဟာကန်တက်တိုက်ပွဲတွေရေငုပ်သင်းမောစန့်ကျင်တိုက်ပွဲတွေလုံးကြီးခုကကာကွယ်စီးရေးလက်ကျင့်ပွဲတွေကိုမကြာခဏဆိုသလိုလက်ကျင့်ခဲ့ကြပေမဲ့လေကြောင်းအဖြစ်ပူးတွဲလက်ကျင့်တာကတော့ဒါဟာပထမအဆုံးချိန်နဲ့ဖြစ်ပါတယ်။ဒီနေ့ဩဂုတ်လတုန်းကအမေရိကန်နိုင်ငံသမ္မတနာနေစခန်းကမ့်ဒေးဗစ်မှာသမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒာတောင်ကိုရီးယားသမ္မတယွန်ဆုပ်ယိုလ်တို့တွေ့ဆုံခဲ့ကြပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ချိတ်ချောက်မှုကိုတုံ့ပြန်ရမှာကာကွယ်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြတာပါ။